ကချင်ပြည်နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အိုးရင်စွန့်ခွာထွက်ပြေးရသူတွေတနည်းတစ်ခြားတိုးပေါ်လာနေတာမို့ပြည်ပမှာရောက်ရှိနေတဲ့ကချင်တိုင်းရင်းသားတွေကကူညီဖြည့်ရှင်းပေးနိုင်ဖို့ကြိုးပမ်းနေကြပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမှာနိုင်ငံပေါင်း10နိုင်ငံကျော်ကကချင်တိုင်းရင်းသားများပထမအဆုံးချိန်တွေ့ဆုံဆွေးနွေးပွဲကိုစနေနေ့ကကျင်းပခဲ့ပြီးတော့ပြည်ပရောက်ကချင်တိုင်းရင်းသားများကွန်ကရစ်ဝေါ်ကချင်ကွန်ကရစ်ကိုဖွဲ့စည်းခဲ့ကြပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နီကပြောပြပေးပါလိမ့်မယ်ခင်ဗျာ။
ခုနှစ်နှစ်ကြာလာတဲ့ပြည်ဝင်စစ်ကြောင့်ကချင်ပြည်နယ်မှာအနာဂတ်ပျောက်နေတဲ့အိုးရင်စွန့်ခွာထွက်ပြေးသူတွေရဲ့အခြေအနေ၊ကလေးတွေရဲ့ပညာရေးဆုံးရှုံးနှင်နာမှုတွေကိုအမေရိကန်၊ကနေဒါ၊ဂျပန်၊စင်ကာပူ၊ထိုင်းစတဲ့နိုင်ငံပေါင်း20နီးပါးမှရောက်ရှိနေတဲ့ကချင်တိုင်းရင်းသားတွေစုဝေးပြီးဒီနေ့ကမှအဓိကဆွေးနွေးခဲ့ကြောင်းဦးဆောင်စီစဉ်သူတဦးဖြစ်တဲ့အမေရိကန်ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းက VOA ကိုပြောပါတယ်။ကချင်ပြည်နယ်ကဒုက္ခသည်တွေအခြေအနေဟာတစ်နှစ်တစ်ခြားပိုးပြီးဆိုးလာတဲ့အတွက်ပြည်ပရောက်ကချင်တွေအနေနဲ့အတော်လေးစိုးရိမ်မကင်းဖြစ်ရတယ်လို့လည်းကမ်ဆန်းကပြောပါတယ
်။အရင်တော့ဆိုတာကိုနိုင်ငံအတီးကြီးကကိုတတ်နိုင်သူကိုကပါဝင်ကြတဲ့ဟာတွေအများရတယ်။ဒါပေမဲ့အခုကတော့နိုင်ငံအားလုံးခြုံလိုက်တော့တကယ်ပဂတိအခြေအနေကောင်းမှုအကုန်လုံးတုံးတက်ပြီးမှပဲတကယ်ကိုလိုအပ်နေတဲ့နေရာတွေကန္တာတွေကိုပါဝင်ဖို့ဆုံးဖြတ်ကြတာပေါ့။ဥမာဒီဒုက္ခတဲ့ကိစ္စနဲ့ပတ်သက်ပြီးဆိုအခု9နှစ်တောင်အကြာရှိလာတဲ့ပฏิပက္ခဆိုတော့ဒီဒင်းစစ်ဆိုတော့ပညာရေးနဲ့ပတ်သက်မှာအင်မတန်ကိုဒုက္ခရောက်တာပေါ့နော်သူငယ်တန်းတက်တဲ့ကြောင့်ဒါအခု9တန်းရောက်သွားပြီပညာရေးကိုကောင်းမှမတင်ရဘူးဒီဒုက္ခကိုဘယ်လိုပါဝင်ကိုညီမလဲဆိုရဲဟာရီကိုဆွေးနွေးဖြစ်ပါတယ
်။ကချင်ပြည်နယ်ကဒုက္ခသည်တွေအခြေအနေဟာတစ်နှစ်တစ်ခြားပိုးပြီးဆိုးလာတဲ့အတွက်ပြည်ပရောက်ကချင်တွေအနေနဲ့အတော်လေးစိုးရိမ်မကင်းဖြစ်ရတယ်လို့လည်းကမ်ဆန်းကပြောပါတယ
်။အရင်တော့လည်းမတူတာကဒီနောက်ဆုံးဖြစ်ပေါ်လာတဲ့ပฏิပက္ခမှာကရွာသားတွေကိုဒီလူသားတိုင်းပမာတုံးတဲ့ဟာမျိုးတွေပေါ့နော်ဒီတစားခန့်လိုမျိုးပတန်နဲ့တုံးတဲ့ဟာကကျွန်တော်ပုံတွေ့နေရတယ်နောက်တစ်ခုကတော့ Turkey တိန်းချောင်တဲ့လူတွေပေါ့ IDP camp ဆိုပြီးမှ၆ခန်းခွင့်မပိတ်ပြင်တာတို့နောက်ပฏิပက္ခဖြစ်နေတဲ့အချိန်မှာထွက်ပြေးခွင့်မပေးတာတို့ကအခုကအရင်ကလိုမျိုးမရှိခဲ့တာတွေပါဒီ Injang Yang တို့တလိုင်းတို့ပမာဖက်ကလည်းဖြစ်နေဟောပြောတာပါ
ကချင်ပြည်နယ်မှာသာမကရှမ်းပြည်နယ်မြောက်ပိုင်းမှာမြမစစ်တပ်နဲ့တိုင်းနာလက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲတွေတစားတက်တစားအချိန်မြင့်တက်လာနေပြီးကချင်ပြည်နယ်ထဲမှာတင်အရက်သားတပေါင်းကျော်နေရဲဆွန့်ခွာထွက်ပြေးနေရတဲ့အခြေအနေကိုစိုးရိမ်မကင်းဖြစ်မိကြောင်းနဲ့လူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့လဲမြမအစိုးရကိုတိုက်တွန်းကြောင်းကုလသမဂ္ဂအမေရိကန်နဲ့ဥရောပသမဂ္ဂတို့ကအသီးသီးကြေညာချက်တွေထုတ်ပြန်ထားပါတယ်ဒါကြောင့်ကချင်ပြည်နယ်ပฏิပက္ခကိုနိုင်ငံတကာပုံမှန်သိရှိပြီးမြမစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေရပ်တန့်အောင်ပုံမှန်ဖိအားပေးနိုင်ဖို့အပြင်ကချင်တိုင်းရင်းသားတွေအနာဂတ်တိုးတက်ဖို့ပြည်ပရောက်ကချင်တိုင်းရင်းသားတွေတစုတစည်းတဲ့ဆောင်ရွက်နိုင်ရေးဝေါ်ကချင်ကွန်ဂရက်လို့ခေါ်တဲ့ပြည်ပရောက်ကချင်တိုင်းရင်းသားများကွန်ဂရက်ကိုလည်းညီလာခံမှာဖွဲ့စည်းခဲ့ကြောင်းကမ်ဆန်းကပြောပါတယ
်။အကြီးဆုံးရလကနိုင်ငံအသီးသီးမှာရောက်နေတဲ့ကချင်တိုင်းရင်းသားတွေအဲကိုရှိတဲ့နိုင်ငံတွေမှာအစိုးရအကြီးကြီးကိုဘယ်လိုဖြစ်မှအမှန်တည်င်းတွေကိုပြန်ဖြန့်ပေးမယ်ဘယ်လိုကျိုးဆက်တွယ်ပေးမလဲဆိုရက်ကိုရက်တစ်ခုဝေါ်ကချင်ကွန်ဂရက်ဆိုရက်ကိုရက်ကျွန်တော်တည်ထောင်နိုင်တယ်နောက်တစ်ခုကတော့ကျွန်တော်နဲ့ရှေ့ဆက်ပြီးမှပြုလုပ်မဲ့အလုပ်တွေအားလုံးကအကုန်လုံးအတူတကွပူးပေါင်းမှလုပ်မယ်ဆိုရက်တန်ဖိတ်ချန်ချမှုကျွန်တော်ရတယ်နောက်တစ်ခုကတော့ကချင်တိုင်းရင်းသားတွေဒီတိုးတက်ဖွံ့ဖြိုးလာဖို့အတွက်ဒီပရောက်တွေအားပြီးတော့ပါဝင်ထောင်ရမယ်ဆိုတော့တန်လိထန်ချလို့ရခဲ့ပါတယ
်အခုကချင်ကွန်ဂရက်ဟာပထမဆုံးအချိန်ပြည်ပရောက်ကချင်တိုင်းရင်းသားတွေတညီတညွတ်တဲ့ဖွဲ့စည်းနိုင်ခဲ့တာဖြစ်ပြီးနိုင်ငံပေါင်း20နီးပါးကကချင်တိုင်းရင်းသားတရားကြော်ပါဝင်တယ်လို့လည်းကမ်ဆန်းကဆိုပါတယ်ဝါရှင်တန်ဒီစီမှာမေလ18ရက်နေ့ကနေ19ရက်နေ့အထိနှစ်ရက်တာကျင်းပတဲ့ပြည်ပရောက်ကချင်တိုင်းရင်းသားများညီလာခံကိုကချင်မဟာမိတ်အဖွဲ့နဲ့ကချင် Association ကနေဒါတို့ပူးပေါင်းပြီးကမကဋ္ဌပြုလုပ်ခဲ့တာဖြစ်ပါတယ်ရှင်